This is Radio NUG, the voice of National Unity Government of Myanmar, broadcasting for Myanmar Spring Revolution. Radio NUG is transmitting from shortwave 16 meter 17.79 MHz at 8:30 a.m. and 25 meter 11.94 MHz at 8:30 p.m. Myanmar Standard Time. Minglaba khmyar. အမျိုးသားညီညွတ်ရေးအစိုးရရဲ့အတံလွင့်ဌာနရေဒီယို NUG ကိုမနက်ပိုင်း၈နာရီခွဲမှလိုင်းတို16မီတာ7ဂွန်ဒသမ09 MHz ညပိုင်း၈နာရီခွဲမှလိုင်းတို25မီတာ17ဒသမ64 MHz တို့မှာဓာတ်ရိုက်ဖမ်းယူနိုင်ပါပြီ။မင်္ဂလာအပေါင်းနဲ့ပြည့်စုံကြပါစေ။အခုချိန်ကစပြီးရေဒီယို NUG အစီအစဉ်တွေကိုဓာတ်ရိုက်အတံလွင့်ပေးနေပါပြီ။
ရေဒီယိုအန်ယူဂျီကိုနားတော်တာဆင်နေကြတဲ့ပရိသတ်အပေါင်းနဲ့မြန်မာနိုင်ငံသူနိုင်ငံသားအားလုံးတဘာဝပြီးစစ်အာဏာရှင်ဗီရုကနေကင်ဝေးပြီးကိုယ်စိတ်နှဖျားစမ်းမချမ်းသာလို့ဘေးကင်းလုံခြုံကြပါစေလို့ရေဒီယိုအန်ယူဂျီဝိုင်းတော်သားတွေကဆုတောင်းမြတ်တာပို့သပေးလိုက်ရပါတယ်ရှင်။မင်္ဂလာညချမ်းပါရှင်။ဒီကနေ့2025ခုနှစ်ဇူလိုင်လ29ရက်နေ့ညပိုင်းရေဒီယိုအန်ယူဂျီအစီအစဉ်လေးကိုစတင်ထုတ်လွှင့်ပေးပါတော့မယ်။ပထမအဆုံးအနေနဲ့ Radio NUG စီးရီးသတင်းကောင်းလုံချက်ကိုရန်နိုင်ကဖတ်ကြားတင်ပြပေးသွားမှာဖြစ်ပါလိမ့်ရှင်
။ Radio NUG သတင်းများမင်္ဂလာပါခင်ဗျာ။ခုချိန်အစပြီး2025ခုနှစ်ဇူလိုင်လ29ရက်နေ့ညပိုင်းမှာတင်ပြပေးမယ်။ Radio NUG ရဲ့စီးရီးသတင်းများကိုကျွန်တော်ရန်နိုင်ကဖတ်ကြားတင်ပြပေးသွားမှာဖြစ်ပါလိမ့်ခင်ဗျာ။ပထမဆုံးတင်ဆက်ပေးမယ်စီးရီးသတင်းကတော့မူးမြို့နယ်မှာခြေရွာများတွင်ကိုလက်နက်ကြီးစုစုပေါင်း294လုံးပစ်ခတ်ခဲ့ပြီးလေချောင်းဖြင့်ဘုံ6လုံးကျဲချခဲ့တဲ့ဆိုတဲ့သတင်းပဲဖြစ်ပါလေ။ KNU ကရင်မျိုးသားစီယုံခလဲလွေထူခရိုင်မူးမြို့နယ်မှာ2025ခုနှစ်ဇူလိုင်လ25ရက်နေ့တရက်ထဲမှာပဲအာနာသိန်းချမ်းပတ်စစ်ကောင်စီတပ်မှကြေးရော်များတွင်ကိုရည်ရွယ်ချက်ရှိရှိလက်နက်ကြီးစုစုပေါင်း294လုံးပစ်ခတ်ခဲ့ပြီးလေချောင်းနဲ့ဘုံ6လုံးကျဲချခဲ့ပါလေ။ဒါပြင်ဇူလိုင်လ29ရက်နေ့မှာလည်းအပြစ်မဲ့ဒေသခံပြည်သူတဦးကိုလည်းပစ်တက်ခဲ့တယ်လို့ KNU ဗဟိုကဖော်ပြပါတယ်။အာနာသိန်းချမ်းပတ်စစ်ကောင်စီဟာ2025ခုနှစ်ဇူလိုင်လ25ရက်နေ့မှာလက်နက်ကြီးအလုံးကြီးစုစုပေါင်း294လုံးအားအညာစုခြေရွာမှာ62လုံးရင်းနိုင်ကုန်းခြေရွာနဲ့နောင်ကုန်းခြေရွာကြားမှာ52လုံးရေလဲကရင်ရေလဲပေါ်မှာခြေရွာမှာ22လုံးတောင်စုအရှိအနောက်ခြေရွာမှာ32လုံးမဲန်းစင်းလေးခြေရွာနဲ့နူဒေါရာခြေရွာကြားမှာ28လုံးလဲဘက်ခြေရွာမှာ32လုံးကာကြီးစိတ်ခြေရွာနဲ့ဒုံတိုခြေရွာကြားမှာ18လုံးကရင်ပမာမြေရဲခြေရွာကြားမှာ10လုံးငထွေစုံခြေရွာမှာ22လုံးပြစ်ခတ်ခဲ့ပါလေဒါပြင်လေရင်နဲ့အုံမေစုခြေရွာနဲ့ရင်ရင်းကုန်းခြေရွာကြားမှာ2လုံးလဲပါခြေရွာမှာ2လုံးငနွားစိတ်ခြေရွာနဲ့အညာစုခြေရွာကြားမှာ2လုံးစုစုပေါင်း6လုံးကိုကျဲချပစ်ကတ်ခဲ့ပါတယ်။ဒါပြင်2025ခုနှစ်ဇူလိုင်လ29ရက်နေ့မှာအာနာသိန်းချမ်းပတ်စစ်ကောင်စီတပ်ရဲ့ခလာရ60မှပြည်သူစစ်တပ်ဟာရှမ်းချောင်းခြေရွာမှာကိုတင်ကိုတနက်နေ့အကြောင်းမဲ့ပစ်ခတ်တပ်ဖြတ်ခဲ့ပါလိမ့်ခင်ဗျာ။ဆလဘီတင်ဆက်ပေးမယ့်စီးရီးသတင်းကတော့မိုးကုံမြို့မှာစစ်ကောင်စီတပ်မှပေါင900ဘုံ3လုံးနဲ့ပေါင250ဘုံ2လုံးလာရောက်ကျဲချမှုကြောင့်အရသာ4ဦးသေဆုံးပြီး9ဦးထိခိုက်ဒဏ်ရာရရှိတယ်ဆိုတဲ့သတင်းပဲဖြစ်ပါတယ်။တောင်ပြည်မိုးကုံမြို့အရှေ့ပိုင်းမှာစစ်ကောင်စီတပ်မှ Jet Fighter နဲ့ဘုံများထပ်မံလာရောက်ကျဲချတိုက်ခိုက်မှုကြောင့်မိသူတို့4ဦးသေဆုံးခဲ့ပြီး9ဦးထိခိုက်ဒဏ်ရာရရှိခဲ့တယ်လို့ TNL ကသတင်းထုတ်ပြန်ပါတယ်။ဒီကနေ့မနက်ပိုင်းအချိန်မှာစစ်ကောင်စီတပ်ဟာမိုးကုံမြို့မင်းတရာရက်ကွက်ရွှေဘုံသာရက်ကွက်နဲ့ BOC ကားကြီးကွင်းအနီးတို့မှာလေချောင်းဖြင့်ပေါင900ဘုံ3လုံးနဲ့ပေါင250ဘုံ2လုံးအပါဝင်စုစုပေါင်းဘုံ9လုံးလာရောက်ကျဲချတိုက်ခိုက်ခဲ့ပါတယ်။အဲဒီဘုံချရောက်ပောက်ကွဲမှုကြောင့်မြေတူတူတို့4ဦးသေဆုံးခဲ့ပြီး9ဦးထိခိုက်ဒဏ်ရာရရှိကာနေအိမ်18လုံးဘုံစားထိမှန်ပျက်စီးသွားခဲ့တယ်လို့ TNL ကအတည်ပြုထားပါတယ်။စစ်ကောင်စီတပ်ဟာလေချောင်းဖြင့်မိုးကုံမြို့မှာပြီးခဲ့တဲ့ဇူလိုင်လ10ရက်နေ့မှာတစ်ကြိမ်၊ဇူလိုင်လ9ရက်နေ့မှာတစ်ကြိမ်၊ဇူလိုင်လ17ရက်နေ့မှာတစ်ကြိမ်၊ဇူလိုင်လ26ရက်နေ့မှာတစ်ကြိမ်ရည်ရွယ်ချက်ရှိရှိဒီလိုလိုလိုများတရှိရာကိုဥတီပြီးဘုံလာရောက်ကျဲချတိုက်ခတ်မှုကြောင့်ကလေးငယ်2ဦးနဲ့အမျိုးသား4ဦးသေဆုံးသွားခဲ့ရပြီးဒီလိုလိုလို25ဦးထိခိုက်ဒဏ်ရာရရှိက၎င်းအပြင်ဒီလိုလိုလိုရဲ့နေအိမ်24ရင်လည်းထိမှန်ပျက်စီးခဲ့ရပါလိမ့်ခင်ဗျာအခုတင်ပြခဲ့တဲ့သတင်းတွေကို Radio NUG သတင်းတောက်တာဂီကပေးပို့ထားတာဖြစ်ပါလိမ့်ခင်ဗျာ
စီးရီးသတင်းတွေကိုနားဆင်ကြကြရတာဖြစ်ပါတယ်အခုဆက်လက်ပြီးပြည်ရင်းသတင်းတွေကိုຫນွေဦးမောင်ကဖတ်ကြားတင်ပြပေးသွားအောင်ပါဖြစ်ပါတယ်ရှင
်ယခုအချိန်ကစပြီး
2025ခုနှစ်ဇွန်လ29ရက်နေ့ညပိုင်းမှာတင်ပြပေးမယ် Radio NUG ရဲ့ညပိုင်းပြည်တွင်းသတင်းများကိုဖတ်ကြားတင်ပြပေးသွားမှာဖြစ်ပါတယ်ကျွန်တော်ကတော့ຫນွေဦးမှာပါပထမအဦးဆုံးတင်ဆက်ပေးမယ့်သတင်းကတော့အမျိုးသားညီညွတ်ရေးအစိုးရကိုပြုပြင်ပြောင်းလဲဖို့ကန္ဓာအလိုက်ပညာရှင်တွေရဲ့အကြံဉာဏ်ကိုရယူစုဆောင်းလျက်ရှိတဲ့သတင်းပဲဖြစ်ပါတယ်အမျိုးသားညီညွတ်ရေးအစိုးရကိုပြုပြင်ပြောင်းလဲဖို့ကန္ဓာအလိုက်ပညာရှင်တွေရဲ့အကြံဉာဏ်ကိုရယူစုဆောင်းလျက်ရှိတယ်လို့ဝန်ကြီးချုပ်ယုံပြောရေးဆိုခွင့်ရှိသူဦးနေဖုန်းလက်ကပြောပါတယ်ဇွန်လ29ရက်နေ့ဒီကနေ့မှပြုလုပ်တဲ့အမျိုးသားညီညွတ်ရေးအစိုးရ၏ပြည်သူလူထုနဲ့နိုင်ငံတကာသို့သတင်းစကားပြောကြားခြင်း press briefing အစီအစဉ်မှာဝန်ကြီးချုပ်ယုံပြောရေးဆိုခွင့်ရှိသူဦးနေဖုန်းလက်ကပြောပါတယ်အမျိုးသားညီညွတ်ရေးအစိုးရကိုစွမ်းဆောင်ရည်ပုံမိုတိုးတက်စေဖို့နဲ့ကိုယ်စားပြုပါဝင်မှုပုံမိုမြင့်တက်စေဖို့အတွက်ယခုထပ်ပုံမိုတဲ့ပြုပြင်ပြောင်းလဲရေးတွေဆက်လက်လှုပ်ဆောင်နိုင်ရေးကိုလည်းလေးလာဆန်းသက်သုံးသပ်လျက်ရှိနေသလိုကန္နာအလိုက်ပညာရှင်တွေရဲ့အကြံဉာဏ်တွေကိုလည်းရယူစုဆောင်လျက်ရှိနေပါတယ်။ကြားကာလအမျိုးသားညီညွတ်ရေးအစိုးရ၏ပြုပြင်ပြောင်းလဲရေးနဲ့ပတ်သက်ပြီးလောက်ကန်ဆောင်ရွက်မှုတွေကိုထူးခြားမှုရှိရင်ရှိသလိုပြည်သူလူထုထံအသိပေးတင်ပြသွားမှာဖြစ်ပါတယ်လို့ပြောပါတယ်။ဒါအပြင်အမျိုးသားညီညွတ်ရေးအစိုးရကိုအပြုသဘောဝေဖန်ထောက်ပြသူတွေကိုလည်းကျေးဇူးတင်ရှိပြီးပြောင်းလဲနေတဲ့အခြေအနေအချိန်ခါနဲ့ကန့်ညီသောပြည်ထောင်စုအစိုးရတည်းရဲ့အဖြစ်မိမိကိုယ်ကိုလေးလာသုံးသပ်ဖို့နဲ့လိုအပ်တဲ့ပြုပြင်ပြောင်းလဲမှုတွေပြုလုပ်နိုင်ဖို့နိုင်ငံတော်ယာယီသမ္မတပြည်ထောင်စုဝန်ကြီးချုပ်အပါအဝင်အမျိုးသားညီညွတ်ရေးအစိုးရအဖွဲ့ဝင်တွေအားလုံးအနေနဲ့နားလည်သဘောပေါက်ထားတယ်လို့ဦးနေဖုန်းလက်ကပြောခဲ့ပါတယ်ခင်ဗျာဆက်လက်ပြီးတုံးကကျော်အတွင်းမှာ WFP ဦးဆောင်တဲ့ထောက်ပံ့ပို့ဆောင်ရေးအစုအဖွဲ့မှ Matrix Tan 120ကိုမြန်မာနိုင်ငံရဲ့မြို့ကြီးတွေအနက်ပို့ဆောင်ပေးနိုင်ခဲ့တဲ့သတင်းကိုတင်ဆက်ပေးပါမယ်။တုံးကကျော်အတွင်းမှာကမ္ဘာစားနပ်ရိက္ခာအစီအစဉ် WFP ဦးဆောင်တဲ့ထောက်ပံ့ပို့ဆောင်ရေးအစုအဖွဲ့မှအရေးပေါ်ကယ်ဆယ်ရေးအထောက်ပံ့ပစ္စည်းစုစုပေါင်း Matrix Tan 120ကိုမြန်မာနိုင်ငံရဲ့မြို့ကြီးတွေအနက်ပို့ဆောင်ပေးနိုင်ခဲ့ပါတယ်။ April လကနေဇွန်လအထိတုံးကကျော်အတွင်းမှာကမ္ဘာစားနပ်ရိက္ခာအစီအစဉ်WFP ဦးဆောင်တဲ့ထောက်ပံ့ပို့ဆောင်ရေးအစုအဖွဲ့ကတဆင့်လူသားချင်းစာနာထောက်ထားမှုမိဖက်အဖွဲ့တွေဟာအရေးပေါ်ကယ်ဆယ်ရေးအထောက်ပံ့ပစ္စည်းစုစုပေါင်း Matrix Tan 120ကိုမြန်မာနိုင်ငံရဲ့မြို့ကြီးတွေအနက်ပို့ဆောင်ပေးနိုင်ခဲ့ပြီးအဖွဲ့အစည်း45ခုနဲ့ချိတ်ဆက်ပေးနိုင်ခဲ့တယ်လို့သတင်းထုတ်ပြန်ပါတယ်။ဒီထောက်ပံ့ပို့ဆောင်ရေးလုပ်ငန်းဟာရန်ကုန်မန္တလေးနဲ့နေပြည်တော်တို့မှာလဲပတ်ခဲ့ကကယ်ဆယ်ရေးပစ္စည်းတွေကိုအလွယ်တကူလမ်းလမ်းမီစေဖို့ရန်ကုန်မန္တလေးနဲ့တောင်ကြီးတို့မှာအခမဲ့မြဝေအသုံးပြုနိုင်တဲ့တူလောင်ယုံတွေကိုလည်းတီထောင်ထားပြီးဖြစ်တယ်လို့ဖော်ပြပါဗျ။လက်ရှိအချိန်ထိ2025ခုနှစ်လူသားချင်းစာနာမှုဆိုင်ရာလိုအပ်ချက်များနဲ့တုံ့ပြန်ရေးအစီအစဉ်အတွက်လိုအပ်သောရန်ပုံငွေရဲ့၁၂ရာခိုင်နှုန်းသာရရှိထားပြီးငလျင်အတွက်နောက်ဆက်တွဲရန်ပုံငွေတောင်းခံလောက်အတွက်36.5ရာခိုင်နှုန်းသာရရှိထားတယ်လို့လည်း UNOCHA မြန်မာကထုတ်ပြန်ထားပါတယ်ခင်ဗျာ။ဆက်လက်ပြီး38နှစ်မြောက်ရှစ်လင်းလုံးဒီမိုကရေစီအရေးတော်ပုံအထိမ်းအမှတ်အခမ်းအနားကိုအမျိုးသားဒီမိုကရေစီ၏အဖွဲ့ချုပ်မှကျင်းပမိအကြောင်းပဲဖြစ်ပါလိမ့်ခင်ဗျာ38နှစ်မြောက်ရှစ်လင်းလုံးဒီမိုကရေစီအရေးတော်ပုံအထိမ်းအမှတ်အခမ်းအနားကိုအမျိုးသားဒီမိုကရေစီအဖွဲ့ချုပ်မှကျင်းပမိဖြစ်ကြောင်းသိရပါတယ်အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ပါတီမှလာမယ့်ဩဂတ်လ10ရက်နေ့တွင်ကြာရောက်မယ့်38နှစ်မြောက်ရှစ်လင်းလုံးဒီမိုကရေစီအရေးတော်ပုံအထိမ်းအမှတ်အခမ်းအနားကိုဇုံမတစင်ကျင်းပမယ်လို့သိရပါတယ်ထို့သောကျင်းပရာတွင်အခမ်းအနားအစီအစဉ်10ရက်ဖြင့်ကျင်းပမှာဖြစ်ကြောင်းသိရပါလိမ့်ခင်ဗျာဆက်လက်ပြီး38နှစ်မြောက်ရှစ်လင်းလုံးအောင်းဝေပွဲအခမ်းအနားနှင့်အာနာချင်းအမြင့်ဖြုတ်ရေးဆန္ဒထုတ်ပေါ်ပွဲကို UK ရှိစစ်ကောင်စီတန်ရုံးရှိကျင်းပသွားမယ်အကြောင်းကိုတင်ပြပေးပါမယ်38နှစ်မြောက်ရှစ်လင်းလုံးအောင်းဝေပွဲအခမ်းအနားနှင့်အာနာချင်းအမြင့်ဖြုတ်ရေးဆန္ဒထုတ်ပေါ်ပွဲကို UK ရှိစစ်ကောင်စီတန်ရုံးရှိတွင်ကျင်းပမည်ဖြစ်ကြောင်းသိရပါလိမ့်ဆန္ဒထုတ်ပေါ်ပွဲကိုလာမယ့်ဩဂတ်လ10ရက်နေ့တောက်ချာနေ့တွင်အင်္ဂလန်လန်ဒန်မြို့ရှိစစ်ကောင်စီတန်ရုံးရှိတွင်ဒေါ်လန်ရေးအင်အားစုများမှမနက်7:00ခွဲမှ7:00ခွဲအထိကျင်းပသွားမယ်လို့မြန်မာ Unity Movement ကအသိပေးဆိုထားပါတယ်။ကျွန်တော်တို့အနေဖြင့်စစ်ကောင်စီတန်ရုံးရှိတွင်အာဏာရှင်မောင်းထုတ်ရေးဟစ်ဂျရီဆန္ဒပြခြင်းနဲ့အတူဒေါ်လန်ရေးစိတ်တက်ခွန်အားများခိုင်မာမှုအပြည့်အဝပုံမရရှိစေဖို့အတွက်အချင်းချခံနေရသောအမေစုကိုတတိယတံပိုးထားလျက်မြန်မာတပီလုံးလုံးမြောက်ရန်အတွက်ကျွန်တော်တို့အနေဖြင့်ပေါင်းစည်းနိုင်သလားပြုလုပ်ခြင်းအစီအစဉ်အားအသိပေးအပ်တယ်လို့ဖော်ပြပါတယ်။ယခုတင်ပြခဲ့တဲ့သတင်းကိုတော့ Radio Energy သတင်းတော်တာကြီးမှဖေးပို့ပေးထားတာဖြစ်ပါတယ်ခင်ဗျာ။
မင်္ဂလာပါခင်ဗျာဇူလိုင်လ30ရက်နေ့အတွက်မူလဝါဒခံပန်းချက်တွေကတော့ဘင်္ဂလားပင်လယ်အော်အခြေအနေမှာကပလီပင်လယ်ပြင်နဲ့ဘင်္ဂလားပင်လယ်အော်တို့မှာတိမ်အထင်အထင်မှတိမ်ထူထပ်နိုင်ပြီးတော့အနောက်တောင်မုတ်တုံလေးဟာအားကောင်းရာမှအားအလွန်ကောင်းနိုင်ပါတယ်ပင်လယ်ပြင်အခြေအနေမှာမြမကန်ယူတန်းတက်လျှောက်တဲ့ကန်လွန်ပင်လယ်ပြင်တို့မှာတခါတည်းရဲ့မိုးသက်လေပြင်းများကြောက်ရောက်နိုင်ပြီးတော့လိုင်းကြီးနိုင်ပါတယ်မိုးသက်လေပြင်းကြားစဉ်ရေပြင်မြေပြင်လေဟာအနောက်တောင်ဘက်မှတနအီကိုမိုင်30မှ35မိုင်ခန့်အထိတိုက်ခတ်နိုင်ပါတယ်။မိုးအခြေအနေမှာနေပြည်တော်စကိုင်းတိုင်းမန္တလေးတိုင်းမကွေးတိုင်းရန်ကုန်တိုင်းပဲခူးတိုင်းအေရဝတီတိုင်းတနင်္သာရီတိုင်းကချင်ပြည်နယ်ရှမ်းပြည်နယ်ချင်းပြည်နယ်ရခိုင်ပြည်နယ်ကရင်ပြည်နယ်ကရင်ပြည်နယ်နဲ့မွန်ပြည်နယ်တို့မှာနေရာစိတ်စိတ်မှာနေရာအနှံပြမူးထစ်ချုံရွာနိုင်ပါတယ်။ပဲခူးတိုင်းရှေ့ပိုင်းတနင်္သာရီတိုင်းရခိုင်ပြည်နယ်ကရင်ပြည်နယ်နဲ့မွန်ပြည်နယ်တို့မှာနေရာကွက်ပြီးတော့မိုးကြီးနိုင်ပါတယ်ခင်ဗျာ။
ရရှိတော်လန်ပြည်သူအပေါင်းတို့ရှင်ဒီနေ့ညရဲ့တော်လန်ရင်ကဗျာကဏ္ဍမှာတော့အန်ဒိုလာရှေးဖွဲ့ထားပြီးနှွေဦးမှုခန်းစားရွက်ဖတ်ထားတဲ့ကဘာကြီးနဲ့အဆက်အသွယ်ပြတ်သွားတဲ့နေရက်တစ်ဖက်စီပို့လိုက်တဲ့စာလို့အမည်ရတဲ့ကဗျာကိုထုတ်လွှင့်ပေးလိုက်ပါရစေရှင
်ကဘာကြီးနဲ့အဆက်အသွယ်ပြတ်သွားတဲ့နေရက်တစ်ဖက်စီပို့လိုက်တဲ့စာနှွေလေခေါင်မှာမောမောအောင်ကြနေတာကိုပြပါဆိုရင်မျက်ရည်တွေကိုပြမိလိမ့်မယ်စစ်အတွင်ကသေကွဲတွေအကြောင်းမကြားချင်လို့နားပိတ်ထားလဲနှလုံးသားကအလိုလိုကြားနေရတော့မခတ်ဘူးလားတငယ်ချင်းဟာຫນွေဦးကပူပါတယ်ဆိုမှမင်းကအသက်ပါမလားအန်နိုလာ
ဗီဒီယိုအန်ယူဂျီမှဆက်လက်အတန်းလှည့်နေပါတယ်သောတာရှင်များရှင်အခုဆက်လက်ပြီးမြန်မာနွေဦးခရိုနီကယ်ဇူလိုင်28မြင်ကွင်းမိုးမခဆောင်းပါကိုမင်းယူကဖတ်ကြားတင်ဆက်ပေးထားပါတယ်ရှင
်မြန်မာနွေဦးခရိုနီကယ်ဇူလိုင်28မြင်ကွင်းထိုင်းကမ္ဘောဒီးယားနယ်စပ်တိုက်ပွဲဘယ်သူအကျိုးအတွက်တိုက်ခတ်ကြတာလဲဆယ်စုနှစ်နဲ့ချီကြာမြင့်လာခဲ့တဲ့နှစ်နိုင်ငံနယ်စပ်ကလက်မည်ပိုင်ဆိုင်မှုအငင်းပွားမှုကနေပြီးခဲ့တဲ့ရက်ပိုင်းမှာတော့အကန့်အသတ်အတိုင်းအတာနဲ့ဖြစ်ပွားတဲ့စစ်ပွဲအသွင်စတင်လာခဲ့ပါတော့တယ်။ပြီးခဲ့တဲ့ကြာသပတေးနေ့နနက်စောစောပိုင်းကစပြီးနှစ်နိုင်ငံအကြားလက်နက်ကြီးလက်နက်ငယ်တိုက်လေရင်အတွဲလိုက်ဒုံးတွေနဲ့အပြန်အလှန်တိုက်ခိုက်ခဲ့ကြပြီးနေဆက်မြင်းတလျှောက်ရဲ့နေရာ6နေရာလောက်မှာတိုက်ပွဲတွေဖြစ်ပွားခဲ့ကြပါတယ်။စတင်တိုက်ခိုက်ပြီးနောက်၄ရက်ကြာသည့်အထိနှစ်နိုင်ငံတပ်တွေအကြားတိုက်ခိုက်မှုတွေဆက်လက်ဖြစ်ပွားနေဆဲဖြစ်ပြီးဇူလိုင်28ရက်တနင်္လာနေ့မှာတော့ပရိပခါကိုဖြေရှင်းဖို့မလေးရှားနိုင်ငံမှာနှစ်နိုင်ငံခေါင်းဆောင်တွေတွေ့ဆုံဖို့သဘောတူထားကြပါတယ်။အမေရိကန်သမ္မတရဲ့ဖိအားပေးတိုက်တွန်းမှုကြောင့်လို့အခုလိုတွေ့ဆုံကြမှာဆိုတဲ့သဘောလဲသတင်းတချို့ကရေးသားနေကြတာတွေ့ရပါတယ်။အာဆီယံအဖွဲ့ဝင်တွေဖြစ်ကြတဲ့နှစ်နိုင်ငံအနေနဲ့လက်ရှိအလှည့်ကျအာဆီယံဥက္ကဋ္ဌဖြစ်တဲ့မလေးရှားနိုင်ငံကွာလာလမ်ပူမှာတွေ့ဆုံကြလိမ့်မယ်လို့ယူဆရပါတယ်။အခုလိုနေဆက်မှာတိုက်ပွဲဖြစ်ပွားခြင်းမပြုမီတဲ့အင်အားရွှေပြောင်းချထားတာတွေလှုပ်ဆောင်နေကြတာလအတန်ကြာကလေးကဖြစ်ပေမဲ့အခုလိုအချိန်ကျမှဘာကြောင့်စတင်ဖြစ်ပွားလာတာလဲဆိုတဲ့မေးခွန်းလဲပေါ်ထွက်လာပါတယ်။ယခုလောလောဆယ်ဝင်းကြီးချုပ်ရာဒူဆိုင်းငံ့ခံထားရပြီးယဉ်ကျေးမှုဝင်းကြီးတာဝန်ကိုလောလောဆယ်ထမ်းဆောင်နေတဲ့ပေထုံတန်းရှင်နာဝတ်ကပြီးခဲ့တဲ့လပိုင်းအတွင်းမှာနေဆက်ပြဿနာနဲ့ပတ်သက်လို့ကမ္ဘောဒီးယားရဲ့အဓိကခေါင်းဆောင်ဟွန်ဆန်နဲ့အလွတ်သဘောဖုံးပြောဆိုတဲ့အတန်ဖိုင်ကိုဟွန်ဆန်ဘက်ကပြောဆိုပြီးရက်အနည်းငယ်အကြာမှာပေါက်ကြားစေခဲ့ပါတယ်။ဒီအချက်ကိုသုံးသပ်ကြည့်ရင်အရင်ကတက်ဆင်ရှီနာဝတ်နဲ့ရော၎င်းရဲ့ညီမသမီးစတဲ့သူတွေနဲ့ပုံကိုရေးအရာရင်းနှီးခဲ့တဲ့ဆက်ဆံရေးကိုဟွန်ဆန်ဘက်ကစတင်ဖျက်ဆီးဖို့ဘာကြောင့်ဆုံးဖြတ်ခဲ့ရသလဲ။ဘယ်အရာကစိတ်ဆော်စေခဲ့သလဲဆိုတဲ့မေးခွန်းကဟွန်ဆန်နဲ့ပတ်သက်ပြီးပေါ်ထွက်လာခဲ့ပါတယ်။တက်ဆင်မိသားစုဘက်ကတော့အွန်လိုင်းငွေလိမ်ခိုင်းတွေကိုနှိမ်နှင်းမှုထိုင်းနိုင်ငံမှာကာစီနိုဥပဒေကြမ်းလွှတ်တော်မှာတင်ပြတဲ့အချက်တွေကဟွန်ဆန်အနေနဲ့ထိုင်းနယ်စပ်ပြဿနာကိုအရှိန်မြင့်အောင်လှုပ်ဆောင်ဖို့ဖြစ်လာစေတယ်လို့ဆိုဆွဲပါတယ်။တစ်ဖက်မှာလည်းအိန္ဒိချင်းကမ္ဘောဒီးယားနိုင်ငံတွေနဲ့တိုက်ပွဲဖြစ်တာမျိုး2011ခုနှစ်နောက်ပိုင်းမရှိခဲ့ပဲအခုလိုထိုင်းနိုင်ငံရေးမတိမငြိမ်ဖြစ်ပွားနေချိန်ဝင်းကြီးချုပ်ကိုယာရူဆိုင်ငံ့ထားခံရချိန်မှဘာကြောင့်စစ်မှတ်ဖြစ်ပွားဖို့ဘာကြောင့်ဆုံးဖြတ်လိုက်ရသလဲဆိုတဲ့အချက်တွေကပုံစံသက်ဖွယ်ဖြစ်လာပါတယ်။ ပေထုံတန်းရှင်နာဝတ်ကကမ္ဘောဒီးယားခေါင်းဆောင်ဟွန်ဆန်နဲ့ဖုံးပြောခဲ့စဉ်၎င်းအနေနဲ့ကမ္ဘောဒီးယားနဲ့နယ်စပ်ထိစပ်နေတဲ့ဒေသကတပ်မှုကိုနားချဖို့မစွမ်းဆောင်နိုင်ခဲ့ကြောင်းပြောဆိုခဲ့တာကိုကြည့်ရင်ထိုစဉ်ကာလကဝင်းကြီးချုပ်ဖြစ်သူပေထုံတန်းရှင်နာဝတ်အနေနဲ့စစ်ပွဲမဖြစ်ချင်တာထင်ရှားပါတယ်။ထိုင်းစစ်တပ်အနေနဲ့ထိုင်းနိုင်ငံရေးနယ်ပယ်မှာမတည်ငြိမ်မှုတွေဖြစ်ပွားနေချိန်မှာနယ်စပ်ပြဿနာကို၎င်းတို့ဆုံးဖြတ်ချက်နဲ့ရှေ့တိုးလှုပ်ဆောင်တာလားဆိုတဲ့တွေးဆစရာလည်းရှိနေတာဖြစ်ပါတယ်။နိုင်ငံရေးသမားဟာနိုင်ငံရဲ့နယ်မြေအချုပ်အခြာအာဏာကိုကာကွယ်လိုတဲ့ဆန္ဒမရှိမကာကွယ်နိုင်ဘူးဆိုတဲ့အမြင်တွေလူထုကမြင်လာအောင်အခုလိုနယ်စပ်ပြဿနာကိုအရှိန်မြင့်လာစေအောင်ရည်ရွယ်လှုပ်ဆောင်ခဲ့တာလားလို့တွေးဆစရာရှုထောင့်တစ်ခုလည်းရှိနေပါတယ်။ပြဿနာကိုအရှိန်မြင့်အောင်လုပ်ရမှာထိုင်းစစ်တပ်တစ်ဖက်ထဲနဲ့တော့လှုပ်ဆောင်နိုင်တာမဟုတ်ပါဘူး။တခြားတစ်ဖက်ကမ္ဘောဒီးယားနိုင်ငံကဆယ်စုနှစ်သုံးခုနေပါအာဏာကိုထိန်းချုပ်လာခဲ့တဲ့ဟွန်ဆန်ကလည်း၎င်းရဲ့မျိုးဆက်ဖြစ်တဲ့တားဖြစ်သူဝင်းကြီးချုပ်တာဝန်ထမ်းဆောင်ချိန်မှာနိုင်ငံရဲ့ဂုံတိတ်ခါနေမျိုးကိုကာကွယ်သူအဖြစ်ပုံဖော်လိုတဲ့ရည်ရွယ်ချက်မျိုးရှိကောင်းရှိနေပြီးနေဆက်ပြဿနာကိုအသုံးပြုဖို့ရည်ရွယ်ချက်မျိုးရှိကောင်းရှိနေတာမို့နှစ်နိုင်ငံနေဆက်ပြဿနာကိုထိုင်းနဲ့ဆွေးနွေးညှိနှိုင်းတာထက် ICJ ထံပြန်လည်တင်ပြပြီးနေဆက်ကတက်တွေအင်အားဖြစ်တင်တာမျိုးလှုပ်ဆောင်ခဲ့တာမျိုးဖြစ်ကောင်းဖြစ်နိုင်ပါတယ်ထိုင်းနိုင်ငံရေးမှာမတည်ငြိမ်တဲ့အစိုးရဖွဲ့စည်းမှုဝင်းကြီးချုပ်တာဝန်ကိုဆိုင်းငံ့ခံရအောင်ဟွန်ဆန်ကပြဿနာအစဖော်ပြနိုင်ခဲ့သလိုတစ်ဖက်ကစီးလုံးမှုညှော်နေနေချိန်မှာနေဆက်ပြဿနာကိုအရှိန်မြင့်အောင်လုပ်ပြီး၎င်းတို့ပြည်တွင်းနိုင်ငံရေးမှာလူထုထောက်ခံမှုရအောင်ရည်ရွယ်လှုပ်ဆောင်တာဖြစ်နိုင်ပါတယ်။နှစ်နိုင်ငံနေဆက်အငင်းပွားမှုဟာနှစ်ရှည်လများကြာမြင့်တဲ့ပြဿနာဖြစ်ရာကအခုလပိုင်းမှာအရှိန်မြင့်အောင်အသေးအဖွဲပြဿနာတွေနဲ့တစ်ဖက်ကိုစွန့်ပေးနေတာမျိုးလို့ယူဆစရာလည်းရှိနေတာပါ။ထိုင်းနိုင်ငံဘက်မှာလည်းစစ်တပ်ကအိန္ဒိချင်းနိုင်ငံရဲ့ရည်ရွယ်ချက်ကိုရိတ်ဆားမိတဲ့ထိုင်းစစ်တပ်ကအခုလိုအခွင့်အခါကိုအသုံးချပြီးမိမိတို့နိုင်ငံရဲ့မြေတလမမျှဆုံးရှုံးမခံပဲအသက်နဲ့လဲကာကွယ်တဲ့ဆိုတဲ့ပုံရိပ်မျိုးရဖို့စစ်ပွဲကိုရှေ့တိုးခဲ့ပုံရပါတယ်။လက်တွေ့တိုက်ပွဲဖြစ်လာတဲ့အခါရလက်ကဟွန်ဆန်မျှော်လင့်ထားသလိုဖြစ်မလာပဲထိုင်းနိုင်ငံအနေနဲ့လဲစစ်လက်နက်အင်အားအယအသာစီးရသည့်အတိုင်းနှစ်နိုင်ငံအကြားသူနိုင်ကိုနိုင်ဆင်နွှဲကြတဲ့စစ်ပွဲလိုထဲမှာနှစ်မောမာကိုစိုးရိမ်မှုရှိနေတာအသေးချာဖြစ်ပါတယ်။ထိုင်းစစ်တပ်နဲ့သဘောထားကွဲလွဲမှုတွေမပေါ်ပေါက်ဖို့ကတစ်ဖက်မှာသတိပြုရသလိုရေရှည်ဖြစ်ပွားမဲ့စစ်ပွဲမျိုးတွေကြားရောက်သွားမဲ့အခြေအနေကိုရှောင်ရှားဖို့ဆုံးဖြတ်ထားကြပုံရပါတယ်။ကမ္ဘာနိုင်ငံတွေအကြားနိုင်ငံရေးစီးပွားရေးရာမှာကိုကျိုးစီးပွားကာကွယ်ရေးယူအဆတွေအားကောင်းနေချိန်နိုင်ငံရဲ့စီးပွားရေးနှေးကွေးကျဆင်းနေချိန်မှာလူလက်နက်ဝေကြေးတွေပုံကသုံးဆွဲရမဲ့အလုံးစုံစစ်ပွဲတွေကိုခုံဆင်းဖို့ဆန္ဒမရှိတာထင်ရှားနေတာပါ။ဒီချက်တွေကြောင့်စတင်တိုက်ခိုက်တဲ့နေ့ကစလို့ပြင်စမမြောက်နေ့မှာမလေးရှားနိုင်ငံဆွေးနွေးပွဲမှာတွေ့ဆုံကြပြီးအဲ့ဒီနေ့မှာပဲချွင်းချက်မရှိအပြစ်ရက်ဖို့နှစ်နိုင်ငံသဘောတူခဲ့ကြပြီဖြစ်ပါတယ်။ထိုင်းပြည်သူတိမ့်နဲ့ချီနေရက်ကစွန့်ခွာတိမ့်ရှောင်ခဲ့ကြရသလိုကမ္ဘောဒီးယားနိုင်ငံဘက်မှာလည်းတောင်းနဲ့တိမ့်နဲ့ချီနေရက်စွန့်ခွာရွှေ့ပြောင်းကြရသလိုထိုင်းနိုင်ငံမှာအလုပ်လုပ်ကိုင်နေကြတဲ့အလုပ်သမားထောင်တောင်းချီလည်းနေဆက်ကိုဖျက်ပြီးမိခင်နိုင်ငံဘက်ပြန်ခဲ့ကြတာသတင်းတွေမှာတွေ့ကြရပြီးဖြစ်ပါတယ်စစ်တပ်အာဏာရှင်နိုင်ငံရေးသမားတွေရဲ့အကျိုးစီးပွားအခြေပြုတဲ့ကစားမှုတွေအကြားနှစ်နိုင်ငံပြည်သူလူထုအနေနဲ့စစ်ပွဲရဲ့ထိခိုက်သေးဆုံးမှုဆုံးရှုံးမှုနဲ့စိတ်ပိုင်းယုံပိုင်းမလုံခြုံဖြစ်မှုတွေကိုခံစားနေကြရတာဖြစ်ပါတယ်မြန်မာပြည်သူတွေအနေနဲ့ကြည့်ရှုမယ်ဆိုရင်တော့အိန္ဒိချင်းနိုင်ငံတွေအချင်းချင်းစစ်မှတ်ဖြစ်ပွားနေကြတဲ့စီမာနိုင်ငံတိုင်းကအစိုးရတွေဤအကျိုးစီးပွားအပေါ်ကိုမူတည်ပြီးသာဝင်ရောက်ဆွတ်ဖက်ဆောင်ရွက်နေကြတာကိုလက်တွေ့မြင်ကြရတာဖြစ်ပါတယ်။မြန်မာပြည်တွင်းအရေးကိုလည်းအိန္ဒိချင်းနိုင်ငံတွေကဘလောက်ထိစေတနာထားနိုင်တယ်လဲဆိုတာကိုချိန်ဆနိုင်လိမ့်မယ်ဖြစ်ပါတယ်ခင်ဗျာ
။အရာရှင်များရှင်အခုဆက်လက်ပြီးဒေါ်လာရေးတိဂိတာအစီအစဉ်ကိုဆက်ချင်ပါတယ် Rap Against Gender အစီအစဉ်ပြီးတော့ Sara တီဆိုထားတဲ့ Star လို့အမည်ရပါတယ်ခံစားနာဆင်ပေးကြပါအောင်ရှင်
Don't go down. ပြောင်းလဲများတဲ့နိုင်ငံအတွက်သင်ပါစင်စားခဲ့ဘူးလေလူတယောက်ဟာအာနာကျူးစီးစိတ်တရာမှုပဲပျက်စီးဆုံးရှုံးသွားတဲ့ဘဝတွေအတွက်ကြံလာတော့ဆိုပဲကဘာကြီးပြောင်းလဲလိုက်မယ်ပြောင်းလဲခြင်းနဲ့ပြောင်းလဲ Come on လူတွေစံတာအမတ်တရားနှလုံးသားနဲ့ရင်အတ္တမကိုတော့ချက်ပြစ်စက်တတ်တိုင်းနဲ့ချုံးတော့ဘူးလို့အားလုံးပြောစင်သွားစီရမယ်ချုံယူမှန်းကြတဲ့ on the institution ပြည်သူကိုတက်တာမှုပြည်သူတွေကတတ်ပါလို့ဒါတော့ကိုကြုံရင်ပြပြလဲကိုချက်လာလို့အယုံသမားစိတ်သမားတိုင်းရတာတို့ပြည်သူက
တော်တာရှင်တော်လန့်ပြည်သူအပေါင်းတို့ရှင်ဒီနေ့ညရဲ့နောက်ဆုံးအစီအစဉ်ကတော့တိုင်းရင်းသားဘာသာစကားထုတ်လွှင့်မှုပဲဖြစ်ပါတယ်။နောက်ပိုးကင်ဘာသာနဲ့တပတ်အတွင်းသတင်းတွေကိုနိုင်ရင်နှွေးမိကဖတ်ကြားတင်ပြပေးပြီးတဲ့နောက်မှာတော့ကျမတို့ရဲ့ Radio NUG ညပိုင်းထုတ်လွှင့်မှုတွေကိုရနာတော့မှာပဲဖြစ်ပါတယ်။တော်တာရှင်အပေါင်းတရားပြောရှင်ချမ်းမြေတဲ့ညချမ်းကိုရရှိပိုင်ဆိုင်နိုင်ကြပါစေရှင်။
မဖကမလလည်းဖေးဖေးပါအနေကြည့်လခရုလက်ပါမှုနီမှုမှုကိုကားဒီလိုဘုနာရကုဒုဖောက်ထံမှုကနေတမ်ပယ်ဒရလန်စပရလပါနော်လဘာလကဒုဖောက်ထံစပရလပါရောနော်မယာနိုင်ရင်မီနော်လစပရခန့်ထိတ်ကြွေနော် KNU တထုံခန့်ရိပတုတ်ခေါင်းဆာစွဲဖတ်လို့တဲ့လီပရောက်စတုတ်စလပါကြောင့်ဖူတာနီယာတီဝိဒအခိုင်နော်လပဖုံးဆူစာဖူကခန့်တူလိုက်စပွန်စပလာဝန်တောင်းဒူးတထူခန့်ရီတထုံဝိတောင်းတဲ့စိုက်ထူဝိတောင်းလဖာဖာတုတ်ခေါင်းဆာစဝိုင်းဖတ်တူတဲ့လီပရောက်စတုတ်စလဖာကြောင်းတာကစီရိုက်နေဖူတာနီယာတီဝိဒါနောကြောင့်ခေနီနောပူပါတီယာထားဝိဒါနောနောလာယူလိုက်ကစီနွေးတန်နေမူကနရဲ့နာရီခေါတော့တုတ်ခေါင်းဆာအမတ်တတရားကစီအမြောက်တက်နောစိုက်ထူဝိတောင်းခရဲတဝံအဖူတုံးခွားတဝံတဲ့ကြောက်ပုံကြီးတဝံကွင်းတဝံကလာလန်ချစ်ဖောက်ဖဝိဒါနောကတာကစီရိုက်နေစောသိတ်ထူစူပါဖတ်ဒူပါဝိဒါကောတိဝိဒါနောကြောင့်စိတ်ထားဝိဒါလုံးဘုနောတူလာယူလိုက်နေစီတဲတန်နီမုစာကစီနီနာရီခူမနီတဲ့ကစီခူမနီတမ်ဖာခလာရာခူတခုံးမလမြိုင်ဖတ်တဆဒူးစီယံကစကိုင်းစဝါတောပူလဖာနောခူးစီမမစွဲဖတ်ဒူတပ်ပရခဝိဒါဖအနုလေးတဝံအမိယာလန်ချီဝိဒါကဖပဝိဒါနောအကြောင်းစစ်ပတိရပါနော်စဝဲဖတ်တို့လန်ချီဖပဆက်အကြောင်းတကစီရိုက်နေဖုတာနော်ခနံမွေပါထိုက်ဝိဒါတဲ့တိဝိဒါကောင်းချိန်တဲဖုကကောဝိဒါနောအကြောင်းစစ်စိတ်ထားဝိဒါလို့တကတိပါလာယူလိုက်နိစိကတန်နေမူကနနီနာရိပစိုက်ထူဝိဒောင်းဝင်းကလောတဝံအဖူဆောင်းနိုင်ကြီးတဝံအလီဘတုတ်ခေါင်းစနော့တို့ဝိဒါလေဂျက်ဖိုက်လောမွေစပေါပါလပါနောကြောင့်ရှင်နီးဖုံကကောင်ဝိတာနော်လို့ဘုနောတူလာယူလိုက်ကစင်နွေးတံဖာလက်စီခုတဲ့နိဖာစေတထုံဝိတောင်ချက်ခကြောင်အဖူရွှေကြည်တဝံတဲ့ကြောက်တော်အဖူနောက်ကတုတ်အထက်တဝံနိုင်ခဝိတာလက်ကရနီစီမမဆွဲဖရလပါနောဂိုက်ပတိယပါနောစပရနီဝေကရွေနောကော့ကရိတ်ထီတဲလက်တန်းထောင်စမလွန်လက်ပတုခေါဆနောခွေလန့်စပေါ်ပါလပါအခိုင်နော်လို့ရုံးဆူဆာအဖူကောက်ခန်ယူခန့်တူလိုက်စပေါ်စပါဝန်တောင်းဒူပလာယာခန့်ရီကော့ဂရီဝိတောင်းမော်ခီတဝံအဖူထီတဲလေတန်းထောင်စမားလွန်နဲ့ဖာတုတ်ခေါဆနော့ခွေလန့်ယူစပေါ်ပါနော့အကြောင်းခန်ယူနော့ပူပါတရားချဝိတာနော်လို့ လာယူလိုက်ကစီတဲတဲ့နီမူစာကနာရီလီစီခုမနီတော့ထီတဲလေတန်းထောင်စမားလုံနံဖာမိုးလီဖောက်တို့ခွေလန်ရစ်ပေါပါလပါတော့ကြောက်စိတ်ထားဝဒါလို့လက်စခွေလန်စ်ပေါပါလပါရောအကြောင်းစမားလူလက်စတက်စတောင်းလပါဆိုက်စကွေးဘလန်ရင်လုံတဲ့စမ်းစာလန့်ဖြာစိတ်ခုလပါငါကောင်ဝိဒါလကပါစမားလူလက်အနိုင်ဖက်ရှားအောင်ရည်နီးဘုံကောင်ဝိဒါကြောင့်စစ်ပတိရပါလို့စပရတဲ့ရကရင်တော့ဂျုံတို့ခမရရရလေးစီရိုက်တုံးမှုဖက်ဟောဝိစာတို့ခါရှုခါရှန်ဒီဘလန်တော့အကြောင်းစတောင်းလို့စမားလုံလက်ကားကောင်ဝိတာအခိုင်တော်လို့လာယူလန်နိစီတဲတန်မှုနာစကနာရီထော့တုတ်ခေါင်းဆက်စုဖန်လာဂျုံတူခမရရရလိစီရိုက်တုံမှုဖာကရနိစီနေဟဝိစာတို့ခါရှိုခါရှန်ယူနိဘလန်တော်အခိုင် NMSP AD RMA ဖာပူပါတီယာတာစပရနော်လို့လက်ခဝိတာဆက်တော်အကြောင်းကပလုံတော်လန်ထီဝိတာဒေစတုတ်ကထနောက်ပါနဲ့ဂျုံတူဝိတောင်းတော့ကမရိုက်တဝံအခုံတဲ့အောက်ထပ်ကပလုံနော်လန်ထီဝိတာနဲ့တော့ကမရိုက်တဝံစတောင်းလူစမားလူနတ်ဖော်တော်ကောင်စတောင်းလူစမားလူလန်ကားကောင်ဝိတာတော့အကြောက်တဖောက်တချဝိတာလို့လက်စားကိုင်းတော့ပကမလကကဒေပါစတုဘာချေတစတိစရှာလောက်ပါတော့အကြောက်ပတိရပါကောင်သူခေါင်းဆက်ကိုင်းဆေးဆွဲဖတ်သူကပင်းလဖာသူခဝိဒါယုတ်ကိုကရိတ်တူတူဝိနိုင်ခေါင်းဖာတော့အကြောင်းစတုကတ်ထန်လောက်ပါအလန်လောက်ဖာဖမူပါကမလလအောင်လဖာသူစိပါခုနာယုစွဲဖတ်တို့လူကပန်းယူလူဖာနောကပေါ့ချူအောင်ဝိဒါနောကြောင့်စစ်ဒုတိယထဝိဒါနောလို့စစ်ပလက်ခိုင်ထုတ်ကြရင်နောတန်လူဘီထဲချံဝိဒါနောအကြောင်းဖန်ဝိဒါဖထီဟူထီလူဘေးစလဖာကိုက်တံဝိဒါအခိုင်နောလို့ဖလို့စုခန့်တော်ထံဝိဖာတန်လူဘီထီဟဲချံဝိဒါလက်စ်တီယာဒဲစဝိနူယာရိုက်စီစတီမီတာဒဲထဝဒါလည်းခွေရရဲ့စတီမီတာနော်ကောင်လော်ဝိဖဝနော်လဖာဖတီလဖာနုံနဝဒါနော်ကြောင့်တီဟုတီလဘဆလဖာကိုက်ထံဝဒါနော်ကိုင်လဝံခမနပူလဖာနော်ဒုတိယဝဒါနော်ဆထနလာယူတိုင်းနီစီရဲတန်နော်ကောင်ဆဝဒါအာမနော်ကြောင့်တန်လူပီးချဲထံဝဒါဖလိုက်တဲ့လဲနဝံအဖူလဖာဖဝန်တောင်လနေရိုက်ကပါထန်ဆုဆဆရေအင်းလင်ဖတာဒီဘောစစ်တဲ့ထန်ရွှေဖားစီရေလန့်စင်ကောင်မိရဖတာပါမိနန်လဖာလန့်ဖတီလဖာနုံနဝဒနောအကြောင်းစိတ်ထားဝဒနောလဝန်လဖာတဲ့ပါလအောင်လမိနန်လဖာယောတီစလန်းယူလဖာကြောင်းလက်အနိုင်ခေါစမားလူလက်တန်းချောင်းလဲတဲ့တဲ့ဆိုင်စကွေးရုံလဖာဖဘာတုတ်ထားဝဒစမားစတာတုတ်လဖာနောကပါဝဒနောအကြောင်းပြတရပါလုံးဘုနောတို့ယခုစုခန့်နာတထုံဝိတောင်စိုက်ကောဖြာအမိယမုလမိုက်တခုံလိုက်သူဖတ်တာဖန်ခုဖတ်စစ်ဆဝဒအာမနောအကြောင်းတီဟုတ်လူဘစ်ပါကတံဝဒနောကပတ်စဖပိထဖတ်တာလဖာနောဂိုက်ပတိယပါလုံးငုကနီထဖတ်ဒရလန်စပလဖာယောမဒါခွေယောလောဘဖကမလဖိကဲဖိပန်အနင်းချီလခူလဖာငုကပါမိုးရှူကိုဂါဒီလာစေ
ဒီကနေ့ကတော့ဒီများလည်းပဲ Radio NUG ရဲ့အစည်းအဝေးတွေကိုခਿੱတရရနိုင်ပါမယ်။မြန်မာစံတော်ချိန်မနက်၈နာရီခွဲနဲ့ည၈နာရီခွဲအချိန်တွေမှာပြန်လည်ဆုံးဖြတ်ကြပါစို့။ Radio NUG ကိုမနက်ပိုင်း၈နာရီခွဲမှာလိုင်းတို16မီတာ7ဒသမ9 MHz ၊ညပိုင်း၈နာရီခွဲမှာလိုင်းတို25မီတာ17ဒသမ6 MHz တို့မှာဓာတ်ရိုက်ဖန်ယူနိုင်ပါပြီ။မြန်မာနိုင်ငံသူနိုင်ငံသားများကိုစိတ်နှပြကျန်းမာချမ်းသာလို့ဘေးကင်းလုံခြုံကြပါစေလို့Radio NUG အဖွဲ့သူအဖွဲ့သားများကဆုတောင်းလိုက်ရပါတယ်။အမျိုးသားညီညွတ်ရေးအစိုးရရဲ့စက်တွေရေးတရင်အချက်အလက်နဲ့ဤပညာဝန်ကြီးဌာနကထုတ်ပြန်နေတဲ့ Radio NUG ဖြစ်ပါတယ်။ San Francisco Bay Area အခြေစိုက်မြန်မာအ미သားစုများနဲ့နိုင်ငံတကာကစေတနာရှင်များလို့အားပေးများရဲ့ Radio NUG ဖြစ်ပါတယ်။အရေးတော်ပုံအောင်ရမည်